အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဝါရှင်တန်ဒီစီမြို့တော်မှာစီယုံလုံးစော်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ NUG လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ဝါရှင်တန်ဒီစီအနီးတစ်ဝိုက်ကဒီမိုကရေစီအရေးထောက်ခံအားပေးနေတဲ့မြမအင်အားစုတွေတွေ့ဆုံပွဲကိုစနေနေ့ညနေကမေရီလန်းပြည်နယ်မှာပြုလုပ်ခဲ့ပါတယ်။ NUG ဘက်ကလည်းလက်ရှိတိုင်းရင်းသားဒေသတွေမှာစစ်ကောင်စီရဲ့အကြမ်းဖက်လူခွင့်ချိုးဖောက်နေတဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့ NUG အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလည်းရှင်းလင်းဆွေးနွေးသွားမယ်လို့ဦးအောင်မျိုးမင်းကအစည်းအဝေးခန်းမတွေကနေ VOA ကိုအခုလိုပြောဆိုခဲ့ပါတယ်။
လက်ရှိကျွန်တော်ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုအခြေအနေစိန်ခေါ်မှုတွေအကြောင်းအရာတင်ပြပါမယ်။အမေရိကန်ဆိုရနဲ့တွေ့ဆိုတဲ့အကြောင်းပြည်ပရောက်မြန်မာတွေနဲ့ကျွန်တော်တို့ပို့ပွင့်လင်းလင်းအမေခြေခံနာတွေကျွန်တော်ရှိတယ်။ပြည်သူတော်နိုင်ရေးဖြစ်တဲ့အတွက် NUG ဘက်ကလှုပ်ဆောင်နေတာအထူးဖြင့်ဒီ PDF လှုပ်ရှားမှုတွေကျန်တဲ့နိုင်ငံရေးအရာရှေ့ဆက်ပြီးလှုပ်ဆောင်မယ်အကြောင်းအရာတွေကိုကျွန်တော်တို့ဖြေကြားနိုင်လို့ဖြေကြားသွားဖို့စီစဉ်နေရှိပါတယ်ဗျာ
။ဒီအစည်းအဝေးမှာဆက်သွယ်ရေးဝန်ကြီးဦးထင်လင်းအောင်နိုင်ငံသားရဲ့ဒုဝန်ကြီးဦးမိုးစောဦးနဲ့အာဆီယံဆိုင်ရာ NUG သံအမတ်ကြီးဥပိုလာတင်တို့လည်းတက်ရောက်မှာဖြစ်ပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပုံမှုအားကောင်းလာအောင် NUG အစိုးရနဲ့အဝေးရောက်မြန်မာနိုင်ငံသားတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုပြန်လည်ဆွေးနွေးသွားမယ်လို့တွဲဆောင်ပွဲစီစဉ်သူတွေကတခုဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်။ဒီပွဲကိုဝါရှင်တန် DC, Maryland, Virginia စတဲ့ဒေသကချင်းမွန်၊ကရင်၊ကချင်အပါအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်။